ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်အပြင် UN OCHA ကုလသမဂ္ဂလူနာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးအဖြစ်ဆောင်ရွက်နေတဲ့ Miss Ranada Lock Desilian ဟာအခုလကုန်မှာလက်ရှိရာထူးသက်တမ်းကုန်ဆုံးပြီးတော့ကုလသမဂ္ဂဌာနချုပ်မှာပြောင်းရွှေ့ပြီးတာဝန်ထမ်းဆောင်ရမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကသတင်းထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုအားနည်းခဲ့တယ်ဆိုတဲ့တိုင်တန်းချက်တွေထွက်ပေါ်လာပေမဲ့အတွေ့အမှုချုပ်ကတော့သူမအပြည့်အဝထောက်ခံတဲ့အကြောင်းပြောဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ Miss Renata Lok Dasalian ဟာ UNDP ရဲ့မြန်မာဌာနကိုယ်စားလှယ်အဖြစ် 2014 ခုနှစ်ဇန်နဝါရီလကစလို့လက်ရှိအချိန်အထိ၄နှစ်နီးပါးကြာမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့အကူအညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူမအနေနဲ့လက်ရှိရာထူးကိုအခုအောက်တိုဘာလကုန်အထိတာဝန်ထမ်းဆောင်ပြီးတဲ့နောက်ကုလသမဂ္ဂဌာနချုပ်မှပြောင်းရွှေ့တာဝန်ထမ်းဆောင်တော့မှဖြစ်ကြောင်း Renata Lok Dasalian ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအမျိုးသမီး Eric Kaneko ကဗုဒ္ဓဟူးနေ့မှာပြောပါတယ်။
The UN Resident and Humanitarian Coordinator, Renata Lok Dasalian, announced today that she will be completing her assignment after nearly 4 years in Myanmar.
မြန်မာနိုင်ငံမှာ၄နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်လက်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့ Renata Lok Dasalian ကသူမလက်ရှိထမ်းဆောင်နေတဲ့လုပ်ငန်းတာဝန်တွေပြီးဆုံးတော့မှဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးဟာအခုလောက်ကုန်အထိကြန့်ရှိနေသေးတဲ့ရက်တွေမှာကုလသမဂ္ဂရဲ့ညီမှန်းချက်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးလူခွင့်ရေးစာနာမှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းတိုးတက်ဖြစ်ပေါ်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းသူမအနေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဣရိခနေကိုကဆက်ပြောပါတယ
်။ She will continue to urge for the end of violence in the northern townships of Rakhine State.to allow full access for humanitarian aid and to ensure the safe
ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လဲသူမအနေနဲ့ဆက်လက်တိုက်တွန်းသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြည့်အဝရရှိနိုင်ရေးဒုက္ခသည်တွေဂုဏ်သိက္ခာရှိစွာနဲ့ဘေးကင်းလုံခြုံစွာနေရပ်ပြန်နိုင်ရေးအတွက်လဲမြန်မာနိုင်ငံမှာရှိနေစဉ်ကာလအတွင်းသူမအနေနဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
် Renata Lok Dasalian ရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်မှုတွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဝေဖန်ပြောဆိုဖို့ပြက်ကွက်ခဲ့တယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေတယ်ဆိုတဲ့ဒေသတွေကိုကုလသမဂ္ဂထိပ်တန်းလူခွင့်ရေးအရာရှိတွေမတော်နိုင်အောင်ဟန်တာဆောင်ရွက်မှုတွေရှိခဲ့တယ်ဆိုပြီးဌာနချုပ်ကိုတိုင်တန်းချက်ထွက်ပေါ်ပြီးတဲ့နောက်အခုနှစ်မှာသူမရဲ့လုပ်ငန်းတာဝန်တွေပြီးဆုံးတော့မှာဖြစ်ကြောင်းဇန်နဝါရီလတုန်းကကုလသမဂ္ဂကကြေညာချက်ထုတ်ပြန်ခဲ့တာပါ။သူမနေရာမှာအစားထိုးတာဝန်ထမ်းဆောင်မဲ့ရာထူးအသစ်အတွက်လဲကုလသမဂ္ဂကလစ်လတ်နေရာကြေညာခဲ့ပါတယ်။ဒါပေမဲ့သူမအနေနဲ့အခုချိန်ထိဆက်လက်တာဝန်ထမ်းဆောင်နေဆဲဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေတကြောပြန်ဖြစ်လာပြီးတဲ့နောက်သူမနဲ့ပတ်သက်လို့ BBC ကသူမလက်အောက်မှာတာဝန်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဝန်ထမ်းဟောင်းတွေကိုကိုးကားပြီးသတင်းတွေကိုထပ်မံဖော်ပြခဲ့တာမှာဌာနချုပ်မှာသတင်းတောက်တွေကဒီကြောင်းနဲ့ပတ်သက်ပြီးပုံမှန်သတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအောက်တိုဘာလ5ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီသတင်းနဲ့ပတ်သက်လို့အခုလိုရှင်းလင်းပြောကြားခဲ့ပါတယ
် The Secretary General does stand by Renata Lok Dasalian the resident coordinator and the team that she leads in Myanmar There was a report it was not spiked
ဘယ်လိုမျိုးနေနဲ့ဌာနကိုယ်စားလှယ် Renata Lok Dasalian နဲ့မြန်မာနိုင်ငံမှာသူဦးဆောင်တဲ့အဖွဲ့ကိုထောက်ခံပါတယ်တိုင်ကြားချက်တခုရှိခဲ့ပါတယ်အမှန်ကိုရေးထားတာတွေလည်းတွေ့ရပါတယ် AP လာတော့ကကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကိုပေးပို့ခဲ့တာဖြစ်ပါတယ်အဲ့ဒီမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဖုံးကွယ်တာထိန်ချန်တာမျိုးမလုပ်ဖဲနဲ့ကျွန်တော်တို့ကမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးရေးမှာမြန်မာစစ်ဖက်ဒါမှမဟုတ်အရက်ဖက်ခေါင်းဆောင်မိုင်းတွေအနေနဲ့သူတို့တာဝန်တွေကိုလေးစားလိုက်နာဖို့ကုလသမဂ္ဂကအစဉ်တစိုက်တိုက်တွန်းခဲ့တာပါ
ဌာနကိုယ်စားလှယ်ကအခုလိုမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအပေါ်အရေးယူဆောင်ရွက်မှုနည်းပါးတဲ့ဝေဖန်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံလူခွင့်ရေးစိုးရိမ်မကင်းဖြစ်မှုကိုအစဉ်တစိုက်ဖော်ထုတ်ပြောကြားခဲ့ပြီးနိုင်ငံရဲ့လူခွင့်ရေးကာကွယ်ဖို့ဟာအစိုးရမှသာအဓိကတာဝန်ရှိတယ်လို့တွင်းရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် Let's not forget where responsibility lies in terms of protecting people it lies with the government that's where the responsibility lies
မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ဖို့တာဝန်ကဘယ်သူမှတာဝန်ရှိတယ်ဆိုတာကိုမမေ့အပ်ပါဘူးအစိုးရမှတာဝန်ရှိတာပါအစိုးရကတာဝန်ယူရမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နဲ့ မကြာသေးမီလနိုင်ငံအတွင်းကကုလသမဂ္ဂရဲ့ညညာချက်တွေကိုပြန်ပြီးတော့လေ့လာမယ်ဆိုရင်လူခွင့်အခြေအနေ၊ရခိုင်ပြည်နယ်အခြေအနေ၊လူသားချင်းစာနာမှုအကူအညီတွေမရနိုင်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုကိုအများအားဖြင့်ကုလသမဂ္ဂကထုတ်ဖော်ပြောကြားခဲ့တာပါ
။ကနေဒါနိုင်ငံသူမစ်ရနက်တာလော့ဒါဆာလီယန်ဟာလွန်ခဲ့တဲ့စနစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူရဲ့ကုလသမဂ္ဂ26နှစ်တာလှုပ်တဲ့အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကသူမဟာကနေဒါကတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။